အေရဝတီသတင်းဌာနပြည်တွင်းထုတ်ဝေခွင့်လိုက်ခြင်းမှာထုတ်ဝေသူဖြစ်နေတဲ့ပြည်သူပါတီဘဟုအလုပ်မှုဆောင်ဦးတောင်းဝင်းကိုစစ်ကောင်စီကထောင်နှံတက်တက်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားဆက်စပ်ဖို့ဖြစ်နေတယ်လို့သူ့ရဲ့အကျိုးဆောင်ရှင်းတင်ကပြောပါတယ်။လက်ရှိမှာတော့ဦးတောင်းဝင်းကိုအင်းစင်အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာပါ။ရန်ကုန်ကပေးပို့ရတဲ့သတင်းကိုတော့ကိုရဲမု အဲဇင်းဝင်စစ်ပြီးနေင်ကနေဖမ်းဆီးသွားကအော်တိုဘားလာထဲမှာပဲအင်းစိန်ထောင်ကိုပို့ဆောင်ခဲ့တာဖြစ်တယ်လို့မိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပြပါဗျ။ဦးတောင်ဝင်းကိုလာမယ့်နိုဝင်ဘာလ၈ရက်နေ့မှာရုံးထုတ်စစ်ဆေးဖို့ရှိတယ်လို့သူ့ရဲ့ရှင်းနေက VOA ကိုပြောပါဗျ။
ဦးတောင်ဝင်းရဲ့ရှင်းနေတော့မင်းတို့ပြီးခဲ့တဲ့ရုံးချိန်မှာတော့ CMB ပဲလုပ်ပါသေးတယ်ခင်ဗျာ။မူပြီးသူဒီညီနိုင်ပေါ့နော်ခြေရည်ကိုပြန်ချင်းထားပါတယ်124ဘုမတရားမစနီကကြီးပေါ့နော်ဒီအောင်ကြီးရဲ့ထုတ်ဝေစုတာဝန်ခံဖြစ်နေတရားဆွဲခံတာကတော့ဒါမှတော့ဟိုကြံတဲ့သူကတော့ဒီမှာမရှိတော့လေအိတ်ကြောက်ရောက်သွားပြီလေအဲအဲ့မှာကြံခဲ့တာတောင်းဝင်းတယောက်ဝင်ကြံခဲ့တာတောင်းဝင်းရဲ့လက်ရှိဟိုဘာကသူကအဲ့ရဒုက္ခပါလို့သူကမကြင်ညာထားဘူးကြင်ညာထားတဲ့အခါကျတော့ဒီအောင်ကြီးရဲ့ပတ်သက်သူ့မှာတာဝန်ရှိရဆိုပြီးတော့တရားဆွဲလိုက်တာပဲ
2021ခုနှစ်ဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုဖြစ်ပွားပြီးနောက်အေယာဝတီသတင်းဌာနအပါအဝင်သတင်းမီဒီယာများကိုစစ်ကောင်စီကပိတ်ပင်တာတွေလုပ်ခဲ့ပါတယ်။အဲ့ဒီလိုပိတ်ပင်ခဲ့တာမျိုးအေယာဝတီသတင်းဌာနဟာပြည်တွင်းမှာသတင်းထုတ်လွှင့်မှုတွေရပ်ဆိုင်းလိုက်ပြီးအရင်စစ်အစိုးရတွေလက်ထက်တုန်းကလိုပြည်ပမှာပြန်လည်အခြေစိုက်ပြီးအွန်လိုင်းမီဒီယာအနေနဲ့သတင်းတွေဆက်လက်လုပ်ကိုင်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ12ရက်ကကြိုက်ထီးဦးတောင်ကြီးကင်မွန်စခန်းမှာဖြစ်ပွားခဲ့တဲ့တိုက်ခတ်မှုနဲ့ပတ်သက်လို့သတင်းရေးသားရာမှာစစ်ကောင်စီတပ်မတော်ရဲ့ဂုံတိုက်ခါထိပါစီတယ်ဆိုရဲဆွဆွဲချက်နဲ့အေယာဝတီသတင်းဌာနကိုတရားစွဲမယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။အဲ့ဒီလိုထုတ်ပြန်မပြောဆိုခင်ကတည်းကဦးတောင်းဝင်းကိုဖမ်းဆီးခဲ့ပြီးတရားစွဲဆိုဖို့ပြင်ဆင်ခဲ့တာဖြစ်ပါတယ်။အေယာဝတီသတင်းဌာနအဒီတာသူဖြစ်တဲ့ဦးရဲနီကတော့လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဦးတောင်းဝင်းဟာအေယာဝတီသတင်းထုတ်လွှင့်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတူမဟုတ်ပဲအခုလိုတရားစွဲတာကတရားမျှတမှုမရှိဘူးလို့စစ်ကောင်စီကိုဝေဖန်ပြောဆိုလိုက်ပါတယ်။
ပြောနိုင်တာကိုတောင်းဝင်းဒီ AOR နဲ့ဘာမှမဆိုင်ဘူး AOR တတင်းကန်းကလို့အဲဒီဂျာတွေကဆုံးဖြတ်ချက်တွေနောက်ပြီးတော့ဘာတတင်းတွေဘလို့ရေးပြီးတော့ဘလို့ဖော်ပြမယ်ဆိုတဲ့နေ့စဉ်ထုတ်လုပ်ချက်တွေကကိုတောင်းဝင်းနဲ့လုံးဝမဆိုင်ပါဘူးခင်ဗျာ2021အလားဒီ February နောက်ပိုင်းအာနာဆီအာနာပိတ်မှုကြောင့်တင်းကလွတ်လပ်ခွင့်တွေပျောက်ဆုံးသွားပြီးတော့တတင်းသမားတွေလုံခြုံရေးနဲ့အန်ဒီကိုစိုးရင်ကြရတဲ့အတွက်ကြောင့်ကျွန်တော်တို့မြမပြည်တွေကကျွန်တော်တို့ရဲ့လုပ်ငန်းတွေကိုအဲ့အချိန်တွေကရပ်ဆိုင်ခဲ့ပါတယ်ခင်ဗျာ။ဟိုသူနဲ့ဘာမှမသက်ဆိုင်ပဲနဲ့ဒီလိုမျိုးပုံမှန်အကြီးကြီးတွေနဲ့စွဲပြီးတော့ဖန်စီဒီအရေးယူတာဒီလုံးဝကိုအဲ့လိုမျိုးဟိုမဖြစ်တဲ့ကိစ္စလို့ကျွန်တော်ကတော့အဲ့လိုမျိုးဟိုမြင်ပါတယ်ခင်ဗျာ။
တမရဟောင်းဦးသိန်းစိန်လက်ထက်တုန်းကပြည်ပအခြေဆိုင်အေယာဝတီသတင်းဌာနဟာပြည်တွင်းမှာသတင်းလုပ်ငန်းလုပ်ဖို့အတွက်တရားဝင်တင်ပြရမှာပြည်တွင်းနေသူတူကနေလုပ်ငန်းလိုက်စင်လျှောက်ပေးဖို့လိုအပ်တာကြောင့်ခင်မင်ရင်းနေသူဦးတောင်းဝင်းကကူညီပေးခဲ့တာဖြစ်တယ်လို့လည်းဦးရဲနီကပြောပါဗျ။စစ်ကောင်စီဘက်ကတော့လက်ရှိဖမ်းဆီးတရားစွဲဆိုခံရတဲ့ဦးတောင်းဝင်းဟာအေယာဝတီသတင်းဌာနအတွက်သတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအတိအမှတ်ပြုလက်မှတ်များရယူထားတာမို့ဆိုကအခုလိုအရေးယူတာဖြစ်တယ်လို့တရားရုံးမှာတင်ပြထားပါဗျ။နောက်ပြီးပုံနေချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေပုံမှန်၈ပုံမှန်ကွဲခါခွေးပါစီကံချက်ကိုလိုက်နာခြင်းမရှိဘဲနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးအများပြည်သူအေဂျင့်တာယာရေးတို့ကိုထိခိုက်စေတဲ့အကြောင်းအရာများကိုရေးသားလွှင့်တင်ဖော်ပြခဲ့သည့်အတွက်ဆိုကအေယာဝတီသတင်းအေဂျင်စီနဲ့ထုတ်ဝေခြင်းလုပ်ငန်းအသီးပြီကို2022ခုနှစ်အောက်တိုဘာလ26ရက်မှစတင်ကပိတ်သိမ်းလိုက်ပြီလို့ထုတ်ပြန်ထားပါတယ်။ဦးတောင်းဝင်းကိုဆွဲဆိုရတဲ့ပုံမှန်114ကကြီးဟာအစိုးရကိုအမုန်းထားမလေးစားအောင်စာနဲ့ရေးသားထုတ်ဝေတာပြောဆိုတာလှုံ့ဆော်တာမျိုးလုပ်ရင်အရေးယူနိုင်မှုပြဋ္ဌာန်းထားတဲ့ပုံမှန်တစ်ခုဖြစ်ပြီးပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခံရရင်ငွေဒဏ်နှင့်တကွတသက်တကျွန်းဒဏ်ဖြစ်စေငွေဒဏ်နှင့်တကွတသက်တကျွန်းအောက်ရော့သည့်တကျွန်းဒဏ်ဖြစ်စေငွေဒဏ်နှင့်တကွ၃နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်တသက်ဖြစ်စေချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ။